ပြီးခဲ့တဲ့မေလ18ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာစကိုင်းတိုင်းကောလင်းမြို့နယ်အမတ်ဦးမျိုးစုံအောင်ကဒီမိုကရေစီပညာရေးစနစ်နဲ့ပတ်သက်ပြီးအရေးကြီးတဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူ့မေးခွန်းကတော့ရွေးကောက်ပွဲစနစ်တွေရွေးကောက်ပွဲဆိုင်ရာဘူးတုဒ္ဒရတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ကျောင်းတွင်းရွေးကောက်ပွဲတွေကနေတစ်ဆင့်ရွေးကောက်ပွဲအလေးအထတွေကိုကျောင်းသားကျောင်းသူတွေရင်းနှီးကြောင်းဝင်မှုရှိစေဖို့ဆောင်ရွက်ပေးနိုင်ခြင်းရှိမရှိဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။လွှတ်တော်ကဘယ်လိုစီစဉ်လိုက်တယ်မသိပါဘူး။ဒီမေးခွန်းကိုလာဖြေတာကပညာရေးဝန်ကြီးဌာနကမဟုတ်ပဲပြည်တော်စုရွေးကောက်ပွဲကော်မရှင်ကဖြစ်နေတာပါ။လွှတ်တော်မှာလာဖြေတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တယောက်ကသူတို့နဲ့ပညာရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးနောက်တစ်ချိန်ချင်းမှာအကောင့်ထဲပို့ဖို့ညီမချင်းရှိပေမဲ့အခုလောဆယ်မှာတော့ဘာအစီအစဉ်မှမရှိသေးဘူးလို့ဖြေကြားခဲ့တာပဲဖြစ်ပါတယ်။ဒီမှာဒီမိုကရေစီရေးနဲ့ဒီမိုကရေစီပညာရေးအတွက်အတော်ဝန်နဲ့စရာကောင်းတဲ့အဖြေပါပဲ။ကုလပတ်အဲ့ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်
။အဲ့ဒီမိကုန်းနဲ့ပတ်သက်ပြီးဒီမိုကရေစီကျင့်စဉ်တွေခိုင်မာအားကောင်းမှုကျောင်းသားလူငယ်တွေကိုပညာပေးဖို့လိုအပ်တာကြောင့်အခုလိုမေးမြန်းရတာဖြစ်တယ်လို့မေကုန်းရှင်ဦးမျိုးစောအောင်ကဆိုပါတယ်။ဒါကြောင့်ကျောင်းတွေမှာအတန်းကောင်းဆောင်ကျောင်းကောင်းဆောင်အားကစားကောင်းဆောင်ရွေးတာတွေကိုဒီမိုကရေစီကျင့်စဉ်အတိုင်းပဲမဲပေးရွေးချယ်တာမျိုးဆောင်ရွက်ပေးနိုင်မယ်ဆိုရင်အကျိုးကျေးဇူးများစွာရရှိမှာဖြစ်တယ်လို့သူကဆိုပါတယ်။ကျမ်းမာရေးအားမကောင်းတဲ့ဒီမိုကရေစီတွေမှာဆိုရင်မနာလိုဝန်တုံမှုတွေများပြီးတော့မှကိုရည်ချင်းကိုနှင့်တင်ဖို့မကြိုးစားပဲသူတစ်ပါးအားနည်းချက်ကိုလိုက်ရှာပြီးနောက်ကျောဓာတ်နဲ့ထိုးတာမျိုးခြေထိုးတာမျိုးလုပ်ပြီးတော့မှဒီမိုကရေစီဟာမရှင်တန်ပါဘူးရှင်ပြိုင်မှုတစ်ခုမှမျှတတဲ့အခြေအနေဖန်တီးရမယ် level 2နေပြီးတော့မှညီတူညီမျှရှင်ပြိုင်ရမယ်ဆိုတဲ့အသည့်မျိုးကိုရရှိနိုင်မှာဖြစ်ပါတယ်နောက်တစ်ခုကအများကလက်ခံနိုင်တဲ့သူဖြစ်အောင်ကိုကြီးကိုသွေးကောက်အောင်လုပ်ရမယ်ဆိုတဲ့အသည့်လူငယ်တွေကိုပေးနိုင်မှာဖြစ်ပါတယ်နောက်ဆုံးတစ်ခုကတော့ဒီလိုလှုပ်ခြင်းအဖြစ်တာဝန်သိတဲ့နိုင်ငံသူနိုင်ငံသားတွေတာဝန်ခံမှုတာဝန်ယူမှုရှိတဲ့အနာဂတ်ခေါင်းဆောင်တွေလည်းပေါ်လာမှာဖြစ်တယ်လို့ညွှန်လင်းရပါတယ်ဆိုပြီးနိုင်ငံတကာမှာဒီမိုကရေစီနဲ့ပတ်သက်လို့အခြေခံပညာကျောင်းတွေကနေစပြီးတင်ကြားပေးနေတာတွေကို PowerPoint သုံးပြီးတင်ပြခဲ့ပါတယ်လွတ်တော်အမတ်ဦးမျိုးစောအောင်ရဲ့တင်ပြချက်သွေးထက်အောင်မှန်ပါတယ်ဒီမိုကရေစီစနစ်ခိုင်မာဖို့ဆိုရင်တိုင်းသူပြည်သားတွေရဲ့ဒီမိုကရေစီဆိုင်ရာနားလည်မှုခံယူမှုဆွဲဆွဲမြဲမြဲပြင်သုံးမှုတွေနဲ့သက်ဆိုင်ပါတယ်။တိုင်းသူပြည်သားတွေဆိုတာတာမန်ပြည်သူတွေကအစအရာရှိအရာခံဝန်ထမ်းတွေတက်မတော်သားတွေအစိုးရအရာရှိတွေအားလုံးပါဝင်ပါတယ်
။အဲဒီလိုခိုင်မာအမြင့်တွေဖို့ဆိုရင်ကလေးစငယ်ဘဝကလေးကအခြေခံပညာကျောင်းတွေကနေစပြီးသင်ကြားပို့ချပြင်သုံးနေစေဖို့လိုပါတယ်။တကယ်ဒီမိုကရေစီပညာရေးစနစ်ကနေထွက်ပေါ်လာတဲ့တိုင်းပြည်ပြည်သားတွေသာလေဒီမိုကရေစီကိုကျင့်လဲကျင့်သုံးကာလဲကာကွယ်နိုင်ရမှာပါဒီမိုကရေစီခိုင်မာတဲ့ပညာရေးစနစ်ကပေါက်ဖွာလာတဲ့စစ်ဘုစစ်သားတွေဟာစစ်ဘုချုပ်တယောက်ယောက်ကဥပဒေကိုချိုးဖောက်ပြီးအာဏာသိမ်းခိုင်းတိုင်းလိုက်ပါကြမှာမဟုတ်ပါဘူးအဲ့ဒီအာဏာသိမ်းခိုင်းတဲ့စစ်ဘုချုပ်ကသာလေတရားဥပဒေရှေ့မောက်ပို့ဆောင်လိုက်ကြမှာပဲဖြစ်ပါတယ်ဒီအတွက်အခြေခံပညာကျောင်းတွေမှာဒီမိုကရေစီအခြေခံကိုသင်ကြားပေးဖို့လက်တွေ့ကျကျကျင့်သုံးတတ်အောင်လေ့ကျင့်ပေးဖို့လိုပါတယ်ဒါကလည်းသိပြီးခက်ခဲတဲ့ကိစ္စမဟုတ်ပါဘူး။ဦးမျိုးစောအောင်လွှတ်တော်မှာတင်ပြသွားသလိုအခြေခံပညာကျောင်းတွေမှာအတန်းကောင်းဆုံးရွေးချယ်ရတာတွေ၊အသင်းကောင်းဆုံးရွေးချယ်ရတာတွေ၊ကျောင်းတစ်ကျောင်းလုံးနဲ့ဆိုင်တဲ့အရင်ခေတ်တုန်းကဆိုကောင်းစီလက်ရှိချိန်မှာကျောင်းသားသမဂ္ဂစသဖြင့်ရွေးချယ်ရတာမျိုးရှိပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်း၄50မဆာလာလို့ခေါ်တဲ့အာနာရှင်ဥနေဝင်းလက်အောက်ကမြမဆိုရှယ်လေးလမ်းစဉ်အစိုးရခေတ်တုန်းကတော့မြန်မာနိုင်ငံကအခြေခံပညာကျောင်းတချို့မှာအဲ့ဒီအလေးအထားတွေကျင့်သုံးခဲ့ကြပါသေးတယ်။ဥပမာအားဖြင့်အတန်းလိုက်ခေါင်းဆောင်တွေအယောင်လိုက်ဖွဲ့စည်းထားတဲ့အဖွဲ့ခေါင်းဆောင်တွေတကြောင်းလုံးနဲ့ဆိုင်တဲ့ကျောင်းကောင်စီလိုမျိုးတွေကိုကျောင်းသားတွေရဲ့တကယ့်လျှို့ဝှက်မဲတွေနဲ့မဲပေးရွေးချယ်စီတာမျိုးပါ။ဒါပေမဲ့နောက်ပိုင်းတချို့ကျောင်းတွေတချို့ဆရာဆရာမတွေကသူတို့ကြိုက်တဲ့ကျောင်းသားတွေကိုခေါင်းဆောင်အဖြစ်တင်မြှောက်ဖို့ကျောင်းသားကျောင်းသူတွေကိုလက်ညှိုးထောင်ရွေးချယ်ခိုင်းတာတွေအခုနောက်ပိုင်းရွေးချယ်မှုဆိုတာတောင်မရှိတော့ပဲဆရာဆရာမကပဲသူကြိုက်တဲ့သူကိုခေါင်းဆောင်ခန့်အပ်တဲ့ဓလေ့ပဲကြံခဲ့ပါတော့တယ်တကယ်တော့ဒီလိုဒီမိုကရေစီအမြင့်တွေရှင်သန်အောင်လုပ်ပေးရတာတိတ်ခတ်တာမျိုးတော့မဟုတ်ပါဘူးပညာရေးဝန်ကြီးဌာနကနေအဲ့လိုရွေးချယ်မှုတွေကိုဒီမိုကရေစီပုံစံအတိုင်းလုပ်ဖို့ညွှန်ကြားချက်လေးတစ်စောင်ထုတ်လိုက်ရုံပါပဲ ပြီးရင် အခါအားလျော်စွာ အဲ့ဒီလိုရွေးချယ်ရတဲ့ အကျိုးအကြောင်းတွေ ရှင်းပြပြီး နောက်ပိုင်းတစ်ဖြည်းဖြည်း အတန်းကြီး အရွယ်ရောက်လာတာနဲ့ အမျှ တကယ် တိုင်းပြည်မှာ ကျင့်သုံးနေတဲ့ ဒီမိုကရေစီ စနစ်နဲ့ နှိုင်းယှဉ်ပြောပြပေးဖို့လောက်ပါပဲ လိုအပ်ရင် ကျောင်းဆရာဆရာမတွေကို လက်ဆွဲလက်ညွန်စာအုပ်တွေထုတ်ဝေဖြန့်ချိပေးတာ တင်နန်းတွေ စင်ပွားတင်နန်းတွေ လုပ်ပေးရင်လည်းရပါတယ် ပုံပွင့်လင်းလင်းပြောရရင် အရင်စစ်အာဏာရှင်တွေဟာ ဒီမိုကရေစီ စနစ်ကို ဖျက်ဆီးခဲ့ရုံမက ပညာရေးထဲမှာ ဒီမိုကရေစီ အတွေးခေါ်တွေ အလစ်အထတွေ ကျင့်စဉ်တွေ ခေါင်းမဖော်နိုင်အောင်လဲ ပိတ်ပင်တားမြစ်ခဲ့ကြပါသေးတယ် အဲ့ဒီပညာရေးစနစ်ကနေ ကြီးပြင်းလာတဲ့လူငယ်လေးတွေ တက်မတော်တဲ့ဝင်ဖို့ တင်နန်းတက်ရတဲ့အခါ တချို့ဘိုးတင်နန်းတွေတက်ရတဲ့အခါ စစ်အာဏာရှင်စနစ်ကို နာခံတဲ့ အတွေးခေါ်တွေကို ကောင်းကောင်းသင်ပြီးတော့တာပါပဲ တက်မတော်သာမိ တက်မတော်သာဖ တက်မတော်သားတွေပဲတိုင်းပြည်ကိုချစ်တယ်တိုင်းပြည်ကိုကယ်တင်တယ်တက်မတော်အရာရှိတွေဆိုတာအရာရာကိုတင်ကြားတက်မြောက်နိုင်ပြီးတိုင်းပြည်ကိုအဖက်ဖက်ကအုပ်ချုပ်နိုင်တဲ့အရေးချင်းရှိသူတွေဖြစ်တယ်ဆိုတာကိုမှိုင်းတိုက်တင်ကြားခဲ့ကြပါတယ်အခြားတစ်ဖက်မှာတော့အဲ့ဒီလူငယ်တွေဟာဒီမိုကရေစီပညာရေးစနစ်ကကြီးကြီးလာသူတွေမဟုတ်တော့စစ်အာဏာရှင်တွေကိုပဲနာခံပြီးပြည်သူတွေကိုတော့အထင်သေးအမြင်သေးတခ
sini kaimah agak awal, si anak ini sini nauta piama cinta naya ucuban ya ma. Demokrasi penyanyi sini cinta unjengal le, terdahul ni agak hepa barai. Di dua, kalau ama umur orang biar le, juga buat saya ni go, sahaja nyawa ni mati jah bebo, juga buat leter bebo senja lecing bebo. Penyanyi unjengal ni ne, amian kau teh posen ni bi pi bajau, songsa tiada layak barai.